Welcome to the Voice of America in Burmese.
တော်ရရှင်ပေါင်တနိဒာညနေခင်းမှာမောပန်းပြကြပါရီလားခင်ဗျာ view american တဲ့2016ခုနှစ်မေလ16ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေ9မီတာ16.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်မြူထွေးပါလိဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေရက်စဲရေးဆွေးနွေးပွဲမတိုင်ခင်မှာအမေရိကန်နိုင်ငံသားရေးဝင်ကြီးဟာလိဗျားဝင်ကြီးချုပ်နဲ့ရောဒီအရှိလေပိုင်းဒေသကတာဝန်ရှိသူတွေနဲ့ပါတိကျစီတွေ့ဆုံခဲ့ပါတယ်ဒီခါပြီးခဲ့တဲ့ဒီဖိလစ်ပိုင်ရွေးကောက်ပွဲမှာတမနာအဖြစ်အရွေးခံခဲ့ရတဲ့ရော်ဒရီဂိုဒူတာတက်ကတော့အထမပြုချင်းမှုလူရက်မှုနဲ့လူတက်မှုတွေအပါအဝင်ရာဆွေးပြစ်မှုတွေအတွက်တေတံပြစ်တံချပြန်လည်ချပတ်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အာဆီယံရုရှားနှစ်ရက်ကြာထိပ်သီးညီလာခံကိုသမရဦးထင်ကျော်သာတက်ရောက်မှာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနကပြောကြားပါတယ်။
အာဆီယံကလည်းကျွန်တော်တို့အတွက်အရေးကြီးတယ်လေအခုကစင်ကာပူလာတယ်ဆိုတာလေကျွန်တော်တို့အတွက်ကအာဆီယံဖွဲ့ဝင်နိုင်ငံတနေနဲ့ထောက်ခံတာရောစင်ကာပူဒီဘိုင်လာတို့အဒီနဲ့ပေါ့သူစလုံးတွေဒီစုစည်း
ဒီကြောင့်ကိုသတင်းတွေပြပြချင်းမှာတင်ဆက်သွားမှာဖြစ်တယ်လို့ NRPC အမျိုးသားညီညာစီနဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအောက်မှာထားရှိသွားမှာဖြစ်ကြောင်းပြောကြားလိုက်တဲ့သတင်းနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့ဘင်္ဂလားပင်လယ်အော်မှာမုံနိုင်ငယ်အတွင်ဆောင်တဲ့အခြေအနေတည်းရပေါ်ပေါက်လာမယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းတဲ့အကြောင်းတွေကိုလည်းပြောပြသွားဖို့ရှိပါတယ်။အဲ့ဒီအကြောင်းတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါမယ်ခင်ဗျာ
။လိဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်ပွားနေတဲ့စစ်ပွဲပြပခါတွေကိုအဓိကအာရုံစိုက်ကြမဲ့ဆွေးနွေးပွဲတွေအတွက်အမေရိကန်နိုင်ငံသားရင်းဝန်ကြီးဂျွန်ကယ်ရီဟာအော်စတီးယားနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီနေ့အစောပိုင်းကတော့နိုင်ငံသားရင်းဝန်ကြီးဂျွန်ကယ်ရီဟာလိဗျားဝန်ကြီးချုပ်နဲ့တခြားတွေ့ဆုံသလိုဂျော်ဒန်နိုင်ငံသားရင်းဝန်ကြီးနာဆာဂျူဒက်ကိုလည်းတခြားစီတွေ့ဆုံခဲ့ပါတယ်။ဆီးရီးယားဆွေးနွေးတဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေကြားရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလိုက်အောင်လှုပ်သွားမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။တခါဒီလိဗျားညီညွတ်ရေးအစိုးရကိုထောက်ခံနိုင်ရေးကိစ္စအတွက်လဲလိဗျားဝန်ကြီးချုပ်ဖိုင်ယက်ဆာရက်နဲ့ဝန်ကြီးချုပ်ကယ်ရီဒီကနေ့ပဲတွေ့ဆုံတာပါနိုင်ငံတကာကလက်ခံထားတဲ့လိဗျားအစိုးရဟာပြိုင်ဘက်နိုင်ငံရေးအဖွဲ့အစည်းတွေကြောင့်ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာ IS အဖွဲ့နဲ့ချိတ်ဆက်ထားတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့လဲရင်ဆိုင်နေရတာပါနိုင်ငံအလဲပိုင်းစာတင်မြို့မှာခြေကုပ်ယူထားတဲ့စစ်သွေးကြွတွေဟာအဲ့ဒီမြို့မှာအခြေစိုက်ပြီးတော့အင်းနီချင်းတူနီရှားနိုင်ငံထဲမှာတိုက်ခိုက်မှုတွေကိုလှုပ်ဆောင်နေတာပါအရေးစသွေးကြွအဖွဲ့ဟာလိဗျားနိုင်ငံနဲ့ဒေသတွင်းမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဒီနိုင်ငံအစစ်မြေနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်နေကြသူတွေအားလုံးကသဘောတူနိုင်ပွဲရှိတယ်လို့အမေရိကန်အကြီးတန်းအရာရှိတဦးကပြောပါတယ်ရှင်
။အီရန်နိုင်ငံတော်ကအရေးစသွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ဦးထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရခဲ့ကြပါတယ်။ IS အဖွဲ့ကသူတို့လက်ချက်လို့ကြေညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်ဒက်မြို့နာကအစိုးရပိုင်းတဘာဝတံခွေဆက်ရုံမှာဖြစ်ပြီးလူ14ယောက်ထက်မနည်းသေဆုံးက28ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေသဆန္ဒရှင်မင်းနဲ့6နာရီမှာဘက်ဒက်မြို့ရဲ့မြောက်ဘက်12မိုင်ခွဲနီးပါးအကွာမှာရှိတဲ့တာဂျီမြို့ကဆက်ယုံဂိတ်ဝါနားမှာကားတစ်စီးကိုအသေးခံဘုံခွဲသမားတစ်ယောက်ကဖောက်ခွဲလိုက်တာကိုလုံခြုံရေးကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။အဲဒီနောက်ကြီးကအင်ဂျီတွေဝစ်ဆင်ထားတဲ့ကျန်းဖက်သမား6ဦးထက်မနည်းတင်ဆောင်လာတဲ့ဗန်ကားတစ်စီးကဆက်ယုံနေကိုမောင်းဝင်သွားခဲ့ကြပါတယ်။တနာရီလောက်နှစ်ဖက်ပစ်ခတ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျန်းဖက်သမားတွေကိုတုတ်တင်နှိုင်းလိုက်တယ်လို့ဘက်ဒက်မြို့စစ်စင်ရေးကုကဲရေးဌာနပြောခွင့်ရကပြောပါတယ်။ဒါမှလည်းအဲ့ဒီတနန်သမားတွေဟာတန်းငွေ3လောက်နဲ့3ခုကိုမိရှုပ်ဖြည့်ဆည်းနိုင်လဲပါတယ်။ IS အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ Armac သတင်းဌာနကဒီတိုက်ခိုက်မှုကို Caliphat စစ်တီတော်အဖွဲ့ကလုံဆောင်ခဲ့တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။ Baghdad မြို့နေရာနှက်မှာစီးပွားရေးချက်ချာကြတဲ့နေမျိုးတွေကိုပြစ်မှတ်ထားတဲ့တိကျဘုံခွဲတိုက်ခိုက်မှု3ခုဖြစ်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးအရသား8ဦးတဲ့မနေ့သေဆုံးပြီး28ဦးဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့ထိုးစစ်ဆင်နေတာမှာတိုးတက်မှုတွေရှိနေပြီးတော့စစ်သွေးကြွတွေကတော့အကျိတ်နဲ့ပြန်လည်ခုခံနေကြရတယ်လို့ IS အဖွဲ့ချင်းမိုးရေးညွှန်ပေါင်းအဖွဲ့ရဲ့အမေရိကန်အထူးကိုယ်စားလှယ် Brett Market ကပြောပါတယ်။မိုဆူးမြို့မှာထိရောက်တဲ့ထိုးစစ်ဆင်မှုတွေနေ့စဉ်လှုပ်ဆောင်နေတဲ့အကြောင်းဂျော်ဒန်နိုင်ငံခီးစင်အတွင်းဒီတနင်္ဂနွေနေ့တုန်းက Mr. Market ကပြောသွားတာပါ။ မိုးဆူးမြို့ဟာယူရက်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပါတယ်။ယူရက်နိုင်ငံမြောက်ပိုင်းမှာဆက်သွေးကြွားတွေတိုးချဲ့နေရယူလာခဲ့တဲ့2014ခုနှစ်နှစ်လယ်ကစလို့ IS အစိုးရအဖွဲ့ထိန်းချုပ်မှုအောက်ကိုရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနှစ်ဩဂတ်စ်လထဲမှာပဲဒီအမေရိကန်ဦးဆောင်တဲ့ညွတ်ပေါအဖွဲ့တွေရဲ့လေတောက်ထိုးစစ်ဆင်မှုတွေလည်းစတင်ခဲ့တာပါ။ဒီအထက်မှာတော့မိုးဆူးမြို့ကနေရာအတော်များများမှာဆက်သွေးကြွားတွေကိုပိတ်မထားတိုက်ခိုက်တာတွေလည်းပါပါတယ်။ယူရက်စစ်တပ်ကတော့အစိုးရကိုထောက်ခံတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့အတူအဲဒီဆက်သွေးကြွားတွေကိုမြေမြမာတိုက်ခိုက်ချိန်မုံနေပြီးတော့မိုးဆူးမြို့ကိုပြန်လဲတည်ယူမယ်လို့လည်းဟစ်ကြွေးထားတာပါ။ဒါပေမဲ့လို့လောလောဆယ်အချိန်အထိတော့ကြီးမားတဲ့မြေပြင်ထိုးစစ်ဆင်မှုတွေလှုံ့ဆော်တာမရှိသေးပါဘူးရှင်
။အင်္ဂါနေ့ကျရင် Oregon ပြည်နယ်နဲ့ Kentucky ပြည်နယ်အတွင်းကျင်းပမဲ့ Democratic Party သမ္မတလောင်း Primary ပနားမရွေးချယ်ပွဲမှာအနိုင်ရဖို့အတွက် Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders နဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton တို့ဟာစီးပွားရေးမူဝါဒတွေနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။
What this campaign is about, it is about transforming America and creating the
kind of... ဒါဟာကျွန်တော်မဲဆွဲစည်းရုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။ American နိုင်ငံကိုခင်ဗျားတို့ကျွန်တော်ဖြစ်ချင်တဲ့တိုင်းပြည်မျိုးဖြစ်အောင်ဖန်တီးယူလို့ရတယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ Bernie Sanders ကပြောသွားတာပါ။တနင်္ဂနွေနေ့က Kentucky ပြည်နယ်မှာပြုလုပ်တဲ့မဲဆက်စည်းရုံးမှုအတွင်း Democrat Party ကိုယ်စားလှယ်လောင်းနှစ်ယောက်လုံးဟာတိတ်ပြီးတော့မကွာလာတဲ့ခေါင်းစဉ်တွေဖြစ်တဲ့အမျိုးသမီးအမျိုးသားဒန်းတူလောကရရှိရေးကျန်းမာရေးစောင့်ရှောက်မှုအာမခံချက်နဲ့အားလုံးပညာသင်ကြားခွင့်အရာရေးစတဲ့အကြောင်းအရာတွေနဲ့မဲဆက်စည်းရုံးခဲ့ကြပါတယ်။ Democratic Party မှာဒီရှေ့ကပြင်းနေတဲ့ Hillary Clinton ကတော့ Republican Party ဘက်ကဒီသမရလောင်းဖြစ်ဖို့တေချာတလို့ရှိနေတဲ့ Donald Trump ကိုပိုးပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ်။ Donald Trump နဲ့ပတ်သက်တဲ့ Clinton ရဲ့ဝေဖန်မှုတစ်ခုကိုတော့ Donald Trump နဲ့ကဒီပတ်သက်ပြီးတော့ကြားသိရတာတွေဟာစိတ်အနှောက်အယှက်ဖြစ်ုံနဲ့မကပဲသူဟာအန္တရာယ်ရှိတယ်လို့ Clinton ကပြောပါတယ်။ Oregon ပြည်နယ်ကကိုယ်စားလှယ်ပေါင်း84ဦးရှိပြီးတော့ Kentucky ပြည်နယ်မှာတော့ဒီကိုယ်စားလှယ်ပေါင်း62ဦးထိရှိပါတယ်။ Democrat Party ရဲ့ဒီစနစ်အရ Clinton နဲ့ Sanders နှစ်ဦးလုံးဟာသမ္မတလောင်းအဖြစ်အမည်စင်းတင်သွင်းနိုင်ဖို့ကိုယ်စားလှယ်အရေးအတွက်2383ဦးရရှိဖို့လိုအပ်ပါတယ်။လောလောဆယ်မှာတော့ Clinton ကကိုယ်စားလှယ်မဲအရေးအတွက်2240ရရှိထားပြီး Sanders ကတော့1433ရရှိထားပါတယ်ခင်ဗျာ
။ View American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားမှာရှင်။ဖိလစ်ပိုင်နိုင်ငံကဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအဖြစ်နဲ့အရွေးခံခဲ့ရတဲ့ Rodrigo Duterte ကအဓမ္မပြုချင်းမှုလူရက်မှုလူသက်မှုနဲ့မူရစ်ဆေးဝါးမှောင်ခုံမှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်ထံပြစ်ထံပြန်လည်ချမှတ်နိုင်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောဆိုလိုက်ပါတယ်။တည်ထံချမှတ်တဲ့နေ့ကိုတော့ပို့ပြီးတော့ညံ့ညံ့ကြတာဖြစ်မယ်လို့သူယူဆတဲ့ကြိုးပေးကွက်မြတ်တဲ့နေ့ကိုသုံးသွားမယ်လို့ Duterte ကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်အဖမ်းမခံရအောင်လို့ဒီအကြမ်းဖက်ပြန်လည်ခုခံနေကြတဲ့ရာဇဝတ်မှုတွေကိုဂိုင်းဖွဲ့ကျူးလွန်နေသူတွေကိုလည်းအသေးပြစ်သက်ဖမ်းဆီးခွင့်ရဲတပ်ဖွဲ့ကိုညွှန်ကြားသွားမယ်လို့ဆိုပါတယ်။သူသမ္မတတာဝန်ဆယူတဲ့ပထမ6လအတွင်းရာဇဝတ်ပြစ်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်ဆိုတဲ့ကတိပြုပြောဆိုချက်တွေနဲ့ဒူတတ်တက်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကရွေးကောက်ပွဲမှာအနိုင်ရခဲ့တာပါလူခွင့်ရေးအဖွဲ့တွေကတော့သူဟာဒါဗာအိုမျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ချိန်အတွင်းလူပေါင်း1100ကျော်ကိုတပ်ဖြတ်ခဲ့တဲ့တေးတဲ့အပြစ်ပေးမှုတွေကိုကြီးကြပ်ခဲ့သူဖြစ်တဲ့ဆိုပြီးတော့ဆွဆွဲပြောဆိုထားပါတယ်သူသမ္မတဖြစ်လာတဲ့အခါကျရင်တောက်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆက်ညှိနှိုင်းမှုတွေဖြစ်လာအောင်ကြိုးပမ်းသွားမယ်အပြင်ကွန်မြူနတီသဘုံတွေကိုအစိုးရဝန်ကြီးအဖွဲ့အနေအားတချို့ကန့်လန့်သွားဖို့စဉ်းစားမယ်လို့လည်းဒူတာတက်ကပြောထားပါတယ်ရှင
်ဒီကနေ့မေလ16ရက်နေ့ညတရုတ်နိုင်ငံရဲ့ယဉ်ကျေးမှုဒေါ်လာရင်းနှစ်ပေါင်း90ပြည့်တဲ့နေ့ဖြစ်ပေမဲ့တရုတ်အစိုးရကတော့ကြီးကြီးကျယ်ကျယ်အထိမ့်မဲ့ပွဲတွေကျင်းပတာမတွေ့ရပါဘူးလူအတိုင်းဝိုင်းမှာတရားမျှတမှုရရှိဖို့ဆိုပြီးတော့ယဉ်ကျေးမှုဒေါ်လာရင်းလုပ်ခဲ့ပေမဲ့လက်တွေ့မှာတော့လူမှုရေးစီးပွားရေးကဏ္ဍတွေမှာပြဿနာတွေနဲ့သာကြုံခဲ့ရတာပါ1966ခုနှစ်မေလ16ရက်နေ့မှာဘူဇွာလူလက်တန်းစားကနေဒီအလုသမားလူရန်စားလက်ထက်အာဏာပြန်ရောက်စေဖို့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်မော်စီတုံးကကြေညာခဲ့ပြီးတဲ့နောက်ပါတီရဲ့ထိပ်တန်းခေါင်းဆောင်တွေကိုအေးအေးယူဖယ်ရှားရတာကနေတော်လန်ရေးစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမော်ရည်ရွယ်ထားတဲ့အတိုင်းဖြစ်မလာတဲ့အပြင်အလွန်ရက်စက်တဲ့အကြမ်းဖက်တာတွေအစာရည်စာငန်းပေါ်တာတွေနဲ့စီးပွားရေးခက်ခဲတွေပဲကြုံတွေ့လာခဲ့ပြီးတော့ဖိနှိပ်မှုတွေနဲ့လူဖိနှိပ်မှုတွေကြောင့်လူပေါင်းတန်းနဲ့ကြီးပြီးတော့တည်ဆုံခဲ့ရပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆိုရပိုင်းသတင်းစာတွေမှာလည်းဖော်ပြတာမတွေ့ရတဲ့အပြင်တရုတ်ဆိုရဒါကိုလေးလေးရှုပ်ပြီးတော့မေးထားတဲ့ပုံရပါတယ်။ဒီနှစ်ပတ်လည်းအထိမဲ့ပွဲအစားတခြားအကြောင်းအရာတွေဖြစ်တဲ့အမေရိကန်သမ္မတလောင်းဖြစ်ရေးအတွက်ရှေ့ဆုံးကရောက်နေတဲ့ Donald Trump နဲ့ပတ်သက်တဲ့အကြောင်းဟစ်တလာလိုမျိုးပဲဒီဥရောပသမဂ္ဂဟာအင်အားရှိတဲ့နိုင်ငံကြီးတစ်ခုဖြစ်အောင်လုပ်ချင်နေတယ်ဆိုတော့ဒီလန်ဒန်မြို့တော်ဝန်ဟောင်းBoris Johnson ရဲ့ပြောဆိုမှုတွေအပြင်ပန်ဒဂွန်ကထုတ်ပြန်တဲ့အစီရင်ခံစာပေါ်တရုတ်အစိုးရကအမျက်ဒေါသထွက်တဲ့အကြောင်းတွေကိုဒီသတင်းစာရဲ့ရှေ့မျက်နှာဖုံးမှာဖော်ပြထားပါရခင်ဗျာ
။ဖိပအခြေဆိုင်တိဘက်အစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်အဖြစ်လွန်ဆမ်ဆန်ဂေးကိုပြန်လည်ရွေးကောက်တင်မြှောက်လိုက်တာကြောင့်တိဘက်ဖုံးတော်ကြီးဒလိုင်းလာမာနဲ့တရုတ်ဒဘိုးအစိုးရတို့အကြားမှာဒီ2010ပြည့်နှစ်ကတည်းကရပ်ထားခဲ့ရတဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်စတင်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းပြန်လည်ဖြစ်ပေါ်လာပါတယ်။တိဘက်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေပြန်ဆပြီးတော့တိဘက်ပြည်သူတွေကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိတွန်းအားပေးလှုပ်ဆောင်သွားမယ်လို့ဆန်ကေးကဒီရွေးကောက်ပွဲနေ့မှာကလေးကကတိပြုပြောဆိုခဲ့တာပါတိဘက်ပြည်မကြီးအတွင်းတိဘက်လူမျိုးတွေအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူသွားဖို့ဆိုတဲ့အလဲလဲကျတဲ့လမ်းစဉ်ကိုအပြေအဝဆက်လက်ကျင့်သုံးသွားမှာဖြစ်တယ်တိဘက်အစိုးရခေါင်းဆောင်တွေအနေနဲ့လည်းဒီအလဲလဲကျတဲ့ဒီချင်းကပ်မှုကိုနားလည်လက်ခံပြီးတော့ဒါကိုထိခိုက်ပျက်စီးအောင်မလုပ်ဘဲဘုန်းတော်ကြီးဒလိုင်းလာမာရဲ့အထူးကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံပြီးဆွေးနွေးမှုတွေရှေ့ဆက်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်တယ်လို့စံကေးကပြောပါရယ်ဖိုးတော်ကြီးဒလိုင်းလမ်းမရဲ့ကိုစတယ်ရီဟာတရုတ်ဆိုရနဲ့ဆွေးနွေးမှုတွေကိုအကြိမ်တော်များများလှုပ်ဆောင်ခဲ့ကြပြီးတော့တိဘက်မှာဒီဆန္ဒပြပွဲတွေနဲ့တရုတ်ဆိုရရဲ့နောက်ဆက်တွဲနိုင်နေမှုတွေကြောင့်ဖြစ်ခဲ့တဲ့ဒီ2000ဖြစ်ပွားခဲ့တဲ့2010ခုနှစ်မှာတော့ဆွေးနွေးပွဲတွေရပ်တန့်သွားခဲ့တာပါဒီဆွေးနွေးပွဲတွေပြန်ဆမဆဆိုတာဟာတရုတ်ဆိုရဘက်မှမူတည်တယ်လို့တိဘက်ခေါင်းဆောင်တူကပြောပါရယ်ရှင်
စစ်ဆိုရလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေသင်းနဲ့ပတ်သက်ပြီးတော့လာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူထုဆန္ဒခံယူပွဲမတိုင်ခင်မှာထိုင်းနိုင်ငံအတွင်းစီးပွားရေးနောက်ဒီကာလတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်မငြိမ်မှုနဲ့တခြားဆိုင်ကုန်မှုတွေရင်ဆိုင်နေရပါတယ်။လာမယ့်လအနေနဲ့အတွင်းနိုင်ငံရေးပြပခါတွေပြန်လည်အရှိန်မြင့်လာနိုင်တာကြောင့်ဒေတာတွေနဲ့နိုင်ငံတကာယင်းနှီးမြှုပ်နှံသူတွေဟာအခြေအနေကိုစောင့်ကြည့်ကဲခတ်နေတယ်လို့လေးလာသုံးသပ်သူစီးပွားရေးပညာရှင်တွေကပြောဆိုထားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို review ကသာမကပဲ VOA internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းတည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်ရင်းစိုးနားဆင်ရမှာကရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့ကနေနေ့ရက်ကြာကျင်းပမဲ့အာဆီယံရုရှားထိပ်သီးဆွေးနွေးပွဲကိုသမရဦးထင်ကျော်တက်ရောက်မှာဖြစ်ပေမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်လိုက်ပါမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်အာဆီယံနဲ့ထိပ်သီးညီလာခံကျင်းပမဲ့ရုရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားတန်တမာဆက်ဆံရေးအခြေအနေတွေကိုတော့ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ
်ရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့20ရက်နေ့ရက်ကြာကျင်းပမဲ့အာဆီယံရုရှားဆက်ဆံရေးနှစ်20ပြည့်ထိပ်သီးအစည်းအဝေးပွဲကိုသမရဦးထင်ကျော်တက်ရောက်มาဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကတော့ပြည်ရင်းမှာဦးစားပေးရမယ့်လုပ်ငန်းတွေနဲ့အစီအစဉ်တွေရှိတာကြောင့်လိုက်ပါမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်အဖွဲ့ကဒေါ်အေးဆိုးကပြောပါတယ်
။အာဆီယံကလည်းကျွန်တော်တို့အတွက်အရေးကြီးတယ်လေ။အခုကစင်ကာပူလာတယ်ဆိုတာလည်းကျွန်တော်တို့အတွက်ကအာဆီယံအဖွဲ့ဝင်နိုင်ငံတင်နေတဲ့ထောက်ခံတာရောစင်ကာပူဒီဘိုင်လာတို့အဒီနဲ့ပေါ့တစ်ခုစလုံးတွဲဒီသူ visit မှာဥစားဖြစ်ဖို့ရှိဖို့လိုတာရယ်။နောက်ပြီးတော့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းဒါကျွန်တော်တို့ဒီအစိုးရကိုလည်းသူအများကြီးထောက်ခံကြောင်းလာပြောတဲ့ pieces ဆိုတော့လည်းအဲ့ဒါလည်းအလေးထားပါတယ်။ဒါပေမဲ့ဒီကလည်း summit ဆိုတဲ့အကြောင်းဒီအစည်းအဝေးရဲ့အရေးကြီးဆုံးပုဂ္ဂိုလ်ကသမ္မတပါရှင် summit အစီအတက်ပေါ်ပဲသူ့ကို support ပေးတဲ့အနေနဲ့အကုန်လုံးကကျွန်တော်တို့ဆိုင်ရာဝန်ကြီးတွေလိုက်တာပါဒါပေမဲ့အဓိကတော့သမ္မတခီးစဉ်ဖြစ်ဖို့ပါဒါကခေါင်းဆောင်ကလည်းဒါ summit ပါရှင
်အခုရက်ပိုင်းတွင်စင်ကာပူနိုင်ငံသားကြီးဝန်ကြီးနဲ့ထိုင်းနိုင်ငံသားကြီးဝန်ကြီးတွေရဲ့မြန်မာပြည်တွင်ခီးစဉ်တွေလည်းရှိနေပါတယ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီအနေနဲ့လည်းမေလ22ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီနီးကြရွေးကောက်တင်မြောက်ထားတဲ့အရက်သားဥဆောင်တဲ့အစိုးရအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့ရုရှားခီးစဉ်မှာအာဆီယံအတိုက်အဝန်းဖြစ်မြောက်ရေးကိစ္စအပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာဆိုချီကြေညာချက်ကိုဘလို့အကောင့်ထဲပို့ကြမလဲဆိုတာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဥအောင်မျိုးမြင့်ကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအပိုင်းနှစ်ပိုင်းပေါ့နော်အာဆီယံပိုင်းနဲ့နိုင်ငံပေါ်တူဂီပိုင်းနှစ်ပိုင်းရှိတာပေါ့နော်အာဆီယံပိုင်းမှာတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ကအာဆီယံဆိုင်နိုင်ငံနဲ့ဒီရုရှားနဲ့လေကျွန်တော်တို့ကနေပြီးတော့ဟိုစင်ညာချက်တစ်ခုထုတ်ဖို့ရှိမယ်စင်ညာချက်နာမည်ကဆိုရှီစင်ညာချက်ပေါ့နော်အဲ့ဒီ ကျညာချက်ပေါ်မှာဘယ်လိုဆက်ပြီးတော့အကောင်းဆုံးပုံမလဲဆိုတော့တော့ပေါ်တော့ plan of action ပေါ်တော့ဘာရှိမလဲအဲ့ plan of action ကသူကပုံမှန်ဖြစ်တော့ဒီ9နှစ်တစ်ချိန်ရှိတိုင်း9နှစ်တစ်ချိန်လောက်တာပေါ့ဒါကြောင့်မလို့2016 2020အဲ့ဒီကာလအတွက်ဟိုပါပေါ့လုံးဝ plan of action ဆိုတော့လည်းကျွန်တော်တို့ထုတ်ဖို့ရှိတယ်ဟာဘယ်လက်ထက်ပိုင်းကတော့ကျွန်တော်တို့နိုင်ငံကြီးကတော့သူတို့ပေါ့ဟိုပါပေါ့ရုရှားသမ္မတနဲ့ကျွန်တော်မြန်မာသမ္မတတွဲမဲ့ကိစ္စကြတာတွေတော့နိုင်ငံကြီးကတော့ handle လုပ်ပါလိမ့်မယ
်သမ္မတဦးထင်ကျော်ရဲ့ခီးစဉ်အတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတိကျတွေ့ဆုံမှုစီစဉ်ထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံလွတ်တော်ကအတည်ပြုခဲ့တဲ့နိုင်ငံကြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုအာရုံစိုက်ဆောင်ရွက်ဖို့တော့မရှိဘူးလို့လည်းဦးအောင်မျိုးမြင့်ကပြောပါတယ်
။ကျွန်တော်နားလည်တာကတော့ဗာလဲဆိုအခုကိစ္စကတော့အာဆီယံကိစ္စပဲလေ။အာဆီယံဆိုတော့ကျွန်တော်တို့အာဆီယံ10နိုင်ငံနဲ့ရုရှားပူးပေါင်းဆောင်ရွက်မှုကိစ္စပဲကျွန်တော်တို့ကဆွေးနွေးမှာပေါ့နော်။ဆိုဗာလဲဒီ issue ကဗာလဲဆို issue တွေကတော့တိကျရှိမယ်လို့မထင်ဘူးခင်ဗျာ။အမှားပြင်းတဲ့နိုင်ငံအကြမ်းမှာဆောက်ချုပ်ချက်မဲ့ကိစ္စတွေဘာတွေကတော့ရှိမယ်လို့မထင်ပါဘူ
းမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အစီအစဉ်တွေကိုတော့2013ခုနှစ်ကရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာကတိပြုထားခဲ့တာလည်းဖြစ်ပါတယ်ရှင
်ဗီဒီယိုသတင်းတော့မမြင့်ခန့်ရဲ့သတင်းပြပိုးချက်အပြီးအခုတခါတော့နိုင်ငံရဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေတမကအမျိုးသားညီညွတ်ရေးစီလုပ်ငန်းတွေကိုပါလုတ်ကင်နိုင်ဖို့အတွက်NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ငင်းငင်းရေးဘူဌာနကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနလက်အောက်မှာထားရှိသွားမှာဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။27ရာစုပင်လုံကြီးလာခံကျင်းပနိုင်ရေးအတွက်အကြိုးပြင်ဆင်ရေးကော်မတီတရက်ဖွဲ့စည်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးပွဲတပြိုင်နက်ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့အစိုးရတပ်တန်းမှာငင်းငင်းလုပ်ငန်းစဉ်တွေကိုသာတိုက်မမတ်လုပ်ခဲ့တဲ့မြန်မာငင်းငင်းပြန်လည်ထူထောင်ရေးဗဟိုဌာန MPC အစားလက်ရှိစိုးရတဲ့လက်ထက်မှာအမျိုးသားရင်ကြားစီရင်တဲ့ငင်းငင်းဗဟိုဌာန NRPC ကိုပြောင်းလဲဖွဲ့စည်းပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအောက်မှာအစိုးရအဖွဲ့အစည်းတရက်အဖြစ်ထားရှိတော်မှာဖြစ်ပါတယ်ဒီကနေ့သမရအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်က NRPC ဖွဲ့စည်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးအစိုးရအသက်လက်ထက်မှာဆက်လုပ်သွားမယ့်ငင်းငင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားပြောကြားခဲ့တယ်လို့သမရရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ
် NRPC ဖွဲ့စည်းတဲ့အခါမှာအစိုးရအဖွဲ့စည်းတရားအနေနဲ့ဖွဲ့စည်းမှာဖြစ်တော့နောက်တစ်ချက်က20ရာစုပြင်လို့ညီကံမို့ကျင်းပနိုင်ဖို့ကော်မတီတရားဖွဲ့တယ်ပေါ့အဲ့ကော်မတီရောက်လာမှဆက်ကော်မတီနဲ့ဆက်ဖွဲ့မယ်အဲ့ဆက်ကုံနီကတစ်ဖက်ကပါလဲဆိုတော့တစ်ဖက်က NC ထိုးထားပြီးသားရှစ်ဖက်နောက်ဆက်ကုံနီတကူကကျ NC မထိုးရသေးတဲ့ဖွဲ့
ပြောင်းလဲဖွဲ့စည်းမယ် NRPC အဖွဲ့ဟာငင်းငင်းလုပ်ငန်းစဉ်တွေကိုတမကအမျိုးသားရင်ကြားစီရေးလုပ်ငန်းတွေကိုလည်းလုတ်ကင်သွားမှာဖြစ်တာကြောင့်အစိုးရအဖွဲ့စီတရဲ့အဖြစ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်အစိုးရရဲ့မူဝါဒတွေအကောင်းတွေပေါ်တဲ့ဟာပေါ့နော်ဟိုပြီးခဲ့တဲ့ MPC ကကျတော့အစိုးရတပိုင်းစင်ကြီးကပါမဲ့အစိုးရလိုလိုပါလိုလိုဖြစ်တဲ့အတွက်အဲ့ကျန်တဲ့ဥရတော့ဖွဲ့ရစရာအနေထားရှိတယ်။နောက်သူ့ရဲ့ mandate ကိုကျွန်တော်တို့ကဘယ်လောက်ရှိသိမလဲ။အစိုးရမဟုတ်ဘူးဆိုရင်တော့သူက NGO သဘောမျိုးဆိုရင်တော့ဒီကျွန်တော်တို့အရေးကြီးတဲ့အာဒီညားစီရင်တဲ့ peace process ပေါ့နော်။ဒီကောင်တွေမှာဘလို့လို့သူ့ရဲ့အခန့်ကဏ္ဍပါဝင်နိုင်မယ်။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာရှိတဲ့အချိန်ကဥတွေနဲ့ဒီဇဲဥတွေတင်တဲ့ NGO ပေါ့။ချက်ဖို့လည်းလိုတယ်။ဒါတွေနဲ့ချုပ်ငုံပြီးတော့သူကအစိုးရအဖွဲ့အစည်းအနေနဲ့ထားဖို့
အနာပီစီအဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှအမြင့်ဆုံးတင်သွင်းခြင်းခံထားရတဲ့ဦးကျော်တင့်ဆွေကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။ဒါ့အပြင်27ရာစုပင်လုံညီလာခံကျင်းပနိုင်မှုအတွက်အကြိုပြင်ဆင်ရေးကော်မတီတရက်ကိုလာမယ့်ရက်ပိုင်းအတွင်းမှာဖွဲ့စည်းပြီးငင်းငင်းလုပ်ငန်းစဉ်တွေကိုစီးဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာငင်းငင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံငင်းငင်းရေးပြန်လည်ထူထောင်ရေးဗဟိုဌာနကကိုယ်စားလှယ်ဦးလာမောင်ရွှေပြောတာက
တော့ပုံပြီးကပေါ့ဒီလိုတဲ့အနေနဲ့ဆိုတော့အစိုးရတက်မှာလည်းပြန်ရေးကိုပေါ့ဒီအမျိုးဆော့ရတဲ့အဖွဲ့နဲ့ညာရေးရှိမှာတော့ကွာတော့ရင်းကျွန်တော်တို့ဘူးရတဲ့ချက်တော့ဘာမှမဖြစ်တဲ့မှာဒီကွာတော့လုပ်ခဲ့တဲ့အခြေခံကောင်းနေတဲ့အများကြီးရှိခဲ့တော့ဒီပေါ်မှာတော်တော်ဒီတိုင်းအောင်ရပြီးတော့သွားနေတဲ့ဒီပါတီအားရှိတဲ့အတွက်တော့မမြောင်နဲ့အောင်ရနိုင်ပါဘူး
အမျိုးသားရင်ကြားစီရင်တဲ့ညီငယ်ဘဟုဌာန NRPC ဖွဲ့စည်းမှုနဲ့21ရာစုပင်လုံညီလာခံကျင်းပနိုင်မှုအကျိုးပြင်ဆင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးတစ်ရက်ကိုလာမယ့်သတင်းပတ်အတွင်းပါနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပြီးတော့ဒေါက်ဆက်စုကြည်နဲ့လည်းတွေ့ဆုံသွားမှာဖြစ်သလို UPDGC ပြင်ဆင်ဖွဲ့စည်းမှုများကိုလည်းအမြန်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ဒီကနေ့သမ္မတအိမ်တော်မှာကျင်းပခဲ့တဲ့အစည်းအဝေးကိုတော့ဒေါန်ဆန်းစုကြည်ငင်းငယ်ရေးဆက်ဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းတို့အပါအဝင်အစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှိနေချုပ်ဦးထွန်းထွန်းဦးဦးကျော်တင်းစီတို့အပြင်တက်မလို့သားကိုယ်စားလှယ်3ဦးတို့တက်ရောက်ခဲ့ကြတာပါဒါ့အပြင် MBC ကကိုယ်စားလှယ်၄ဦးအပါအဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကဦးမှုစောဦးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
အခုအစိုးရတပ်တန်းတွင်ငင်းချင်ရင်ရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့ကြောင်းပြောဆိုထားပါတယ်။စစ်စုနှင့်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ပြန်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်ရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ညကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရသေဆုံးတာမရှိဘူးလို့ပြည်နယ်ရဲတပ်ဖွဲ့မှုယုံကပြောပါတယ်ဒါအပြင်ဒီပေါက်ကွဲမှုဟာဘုံပေါက်ကွဲတာမဟုတ်ဘူးလို့လည်းပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်အချိန်နေပြည်စုံကိုတော့ဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကပြောပြပါမယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမြို့ကမင်းကန်ရက်ွက်မှာမနေ့ည၈နာရီလောက်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဟာဆယ်တော်ကြီးနားကလေကွင်းတွေထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အနားမှာလည်းအဆောက်အုံတွေမရှိတဲ့အတွက်ထိခိုက်ဒဏ်ရာတိဆုံးတာမရှိဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးယုံတာဝန်ရှိသူတဦးက VOA ကိုပြောပါတယ
်ဘုံပေါက်တာလည်းမဟုတ်ပါဘူးမနေ့ကတော့ည၈နာရီတင်တယ်ည၈နာရီ၁၀မိနစ်လောက်ကစစ်တွေမြို့မင်းကန်ရက်ွက်ကျွန်တော်တို့ဆယ်တော်ဟိုပါလေဘဘကန်လေးရောက်ဆယ်တော်ကြီးကန်နာလေးမှာဟိုလေခွေးနေရာနားမှာအဲ့လိုပောက်ခွဲတဲ့တာတို့ကြားတယ်ဗျတန်တော့နည်းနည်းချေတာတခုတော့ရှိတယ်ဘာမှလည်းပျက်စီးထိခိုက်ဒဏ်ရာမှုလူထိခိုက်မှုပျက်စီးထိခိုက်မှုမရှိဘူးအဲ့ဒါတခုတော့မနေ့ညဖြစ်တာပါဒီနေ့မဟုတ်ပါဘူ
းပောက်ခွဲမှုဖြစ်ပွားတဲ့အတန်ကြားပြီးပြီးချင်းညာရင်းချင်းမှာပဲပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေဒီပောက်ခွဲမှုဖြစ်ပွားတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဒီကနေ့မနက်မှလည်းတွားရောက်စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့အဆိုပါရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်လုံလုံရေးတာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုအရတော့ဘုံပေါက်ကွဲတဲ့အရေးလက္ခဏာမျိုးမတွေ့ခဲ့ရဘူးလို့လည်းသူကပြောပါတယ
်ကျွန်တော်တင်နေဟိုအတံမီတဲ့ຢာတစ်ခုကွဲသွားတာဖြစ်မယ်ဟိုဘုံရဲ့ဆိုလို့ရှိရင်လည်းဟိုကွဲတာပြူတာအရာတွေပါတွေကြံခဲ့တယ်လीအဲ့လိုလည်းမကြံဘူးအရန်နဲ့လည်းမရဘူးပျက်စီးမှုလည်းဘာမှလည်းမရဘူးလေကွင်းကွင်းကွင်းပြေလို့နေရာကြီးမှာဖြစ်တယ်ဆိုတော့ကြားတော့ကြားလိုက်တယ်ဘာမှလည်းမတွေ့ဘူးမနေ့ကညမလို့မတွေ့လို့ဒီနေ့မနေ့ထက်ရှာကြတယ်ဒီဖွဲ့တွေတော်ရေရောတော်ကြီးဖွဲ့တွေမှတ်ရတဲ့သွားကြည့်ကြတယ်မရှိကြည့်လိုက်တဲ့အခါကျတော့ဘာစားရလဲမတွေ့ဘူးရမ်းလည်းမတွေ့ဘူးဘာမှရှာလို့ပြောဘာမှမတွေ့ဘူ
းပြည်နယ်လုံးကျုံရေးတာဝန်ရှိသူတို့ကတော့ဒီပောက်ကွဲမှုဟာအတန်ဘုံပုံစံမျိုးသာဖြစ်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်အတွင်းတချို့နေရာတွေမှာတော့အခုသတင်းပတ်အတွင်းမြမဆိုးရတက်နဲ့ရခိုင်တက်မတော့အီအီတို့ကြားအပြန်လန်တိုက်ပွဲဖြစ်ပွားတာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတခါလဲရခိုင်ကမ်းရိုးတန်းဘက်ကအခြေအနေကိုကြည့်ရအောင်ပါဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းအားနည်းရပ်ဝန်းဟာမုန်တိုင်းငယ်အဖြစ်အသွင်ပြောင်းပြီးအိန္ဒိယနိုင်ငံအတွင်းမှာဖြစ်ပေမဲ့မုန်တိုင်းအကျဉ်းကြံကြောင့်မြန်မာနိုင်ငံအနှံ့ပြားမှာမိုးများနိုင်မယ်လို့မိုးလီဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောဆိုလိုက်ပါတယ်ရခိုင်ကမ်းရိုးတန်းဒေသမှာတော့မုန်တိုင်းမဝင်ပေမဲ့လည်းရေလုံသားတွေအနေနဲ့သတိထားသင့်တယ်လို့သတင်းထုတ်ပြန်ထားပါတယ်အပြည့်စုံကို VOA သတင်းတော့မတ်တင်ကြီးလင်းကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့လက်ရှိဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေဖိအားနယ်ရဝန်းဟာတစ်ဖြည်းဖြည်းအားကောင်းလာပြီးလာမယ့်18နှစ်ကြီးအတွင်းမှာမုံတိုင်းငယ်အသွင်ပြောင်းကမေလ18ရက်နေ့လောက်မှာအိန္ဒိယနိုင်ငံအတွင်းဝင်မှာဖြစ်ပေမဲ့လည်းမုံတိုင်းအကျွင်းအကြံကြောင့်မြန်မာနိုင်ငံမှာမိုးများနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်
။20 21 22အဲ့ဒီလိုမြန်မာတွေကတော့ဝေရမယ်ဒီကနေ့ရှိပါတယ်အချို့နေရာတွေမှာတော့နေရာဖက်ပြီးတော့မိုးကြီးနိုင်တဲ့နေရာရှိပါတယ်ဒီမိုးကြီးနိုင်တဲ့နေရာများတော့ကျွန်တော်တို့ရှင်းပြီးနေပြင်းပြီးနေဘန်နီလာကြီးချက်ကနေမှာဖက်ပြီးတော့မိုးကြီးနိုင်တဲ့နေရာတွေရှိပါတယ်
ရခိုင်ကမ်းရိုးတန်းဒေသတလျှောက်မှာတော့ပင်လယ်ပြင်ထွက်ရမယ့်ရေလုံသားတွေအနေနဲ့သတိဆက်ထားနေရအောင်ပဲလို့လည်းဦးကျော်မိုးဦးကပြောပါတယ်
နေအောင်ပြောမှာဒါဘင်္ဂလားဒေ့ရှ်ဒီကအကုန်လုံးမွန်နိုင်ငံအနေနဲ့ဆက်ပြီးတော့ဖြစ်လာတဲ့အကြောင်းလို့ဒီသွားနေပြီးတော့ပြဆက်လာတဲ့ဒီမွန်နိုင်ငံကဘာလို့ဖြစ်လာလို့ဒီသူသွားနေပြဆက်လာတဲ့ဒိန်နိုက်တီရဲ့နောက်ပြီးတော့ဒီရခိုင်ကျန်းရိုးတန်းကိုမွန်နိုင်တဲ့အနေထားပေါ့နော်
မုံတိုင်းအကျဉ်းကြံကြောင်မိုးနဲ့အတူမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာတော့မေလ20ရက်ခန့်မှာမုတ်တုံဝင်လာနိုင်ပြီးတိတ်မကြခင်မှာပဲမြဝကျုံးဘော့ကိုဝင်လာနိုင်မယ်လို့ဦးကျော်မိုးဦးကခန့်မှန်းထားပါတယ်။တစ်ဖက်မှာလည်းမိုးလေဝသပညာရှင်ဦးထွန်းလွင်ကဒီလေဖိအားနဲ့ရဲဝန်းဟာ20ရက်နေ့ညနေပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကိုမုံတိုင်းငယ်အဖြစ်ဝင်ရောက်နိုင်ပြီးအများဆုံးလေတိုက်နှုန်းတစ်နာရီမှာမိုင်40ကနေ45မိုင်အထိတိုက်ခတ်နိုင်တယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလေဖိအားနဲ့ရဝန်ဟာပင်လယ်ပြင်မှာပဲရှိနေသေးတာကြောင့်အချိန်မရွေးဥတီယာပြောင်းသွားနိုင်လို့စောင့်ကြည့်နေရအောင်ပဲလို့ဆိုပါတယ်။ဒါအပြင်ပူပြင်းတဲ့ရာသီဥတုကြောင့်ဖြစ်ပေါ်လာတဲ့မိုးတိမ်နောင်ရဲ့အကျိုးဆက်အဖြစ်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာမေလ15ရက်နေ့ညနေကလေပြင်းတိုက်ခတ်ခဲ့တာကြောင့်လူတဦးတစ်ပင်ပီပီနေရာမှာတင်သေးဆုံးခဲ့သလိုရင်းမာပြည်မြို့နယ်မှာလည်းမိုးကြိုးပြစ်တာကြောင့်ကလေးငယ်တဦးသေဆုံးခဲ့တာပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာလေပြင်းတိုက်ခတ်တာမိုးတက်လေပြင်းကျတာတွေဖြစ်ပွားခဲ့တာကြောင့်နေအိမ်အပြတ်အစည်းတွေလည်းရှိခဲ့ပါတယ်ရှင
်မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားမြန်မာပိုင်းအစီအစဉ်ကို Asia 77 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။ဒီကနေ့ည VOA အစီအစဉ်တွေကိုည9:00-10:00အထိထုတ်လွှင့်တဲ့အခါစီးပွားရေးကဏ္ဍတက်တန့်ရောင်သတင်းဘလော့ဂါတွေပြောသမျှသူယုံကြည်ရာစတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းကြီးညုပ်ကိုမက်ခင်ဖြူတွေးကပြောပြပါမှာဖြစ်ပါတယ
်။လီဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပက္ခတွေကိုအထူးကအာရုံစိုက်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအော်စတီးရီးယားနိုင်ငံဗီယက်နာမြို့တော်မှာရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီနေ့အစောပိုင်းတော့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံသားရေးဝန်ကြီးနာဆာဂျူဒါကိုတရားတွေ့ဆုံဆွေးနွေးပါတယ်။စီးရီးယားဆူရနဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေအကြားရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလာအောင်လုပ်သွားမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်ရှင်။အီရတ်နိုင်ငံတဝန် IS သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ယောက်ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရပါတယ်။ IS ဖွဲ့ကသူတို့လက်ချက်လူကြီးညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်ဒက်မြို့နာကအစိုးရပိုင်းသဘာဝတန်းငွေစက်ရုံမှာဖြစ်ပြီးတော့14ယောက်ထက်မနည်းသေဆုံးတဲ့အပြင်ကို28ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။အမေရိကန်ပြည်တော်စုအော်ရီဂွန်ပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာမနက်ဖြန်အင်္ဂါနေ့ကျင်းပမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်း primary ပနားမရွေးပွဲတွေမှာအနိုင်ရဖို့အတွက်ဗမောက်ပြည်နယ်အထက်လွှတ်တော်မဲ့ Bernie Sanders နဲ့နိုင်ငံသားရေးဝန်ကြီးအောက် Hillary Clinton တို့ဟာသူတို့ရဲ့ဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့တုန်းကဒီကန်တက်ကီပြည်နယ်မှာပြုလုပ်မဲ့ဘဲဆွယ်စည်းရုံးမှုအတွင်းမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်နှစ်ယောက်စလုံးဟာတိတ်ပြီးတော့မကွာလာတဲ့ခေါင်းစဉ်တွေဖြစ်ကြတဲ့မျိုးသမီးမျိုးသားတန်းတူလို့အားကရရှိရေးစံမရေးဆောက်ရှောက်မှုအမခန့်ချက်နဲ့အားလုံးပညာသင်ကြားခွင့်ရရေးစတဲ့အကြောင်းအရာတွေနဲ့မဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ယူကောက်ပွဲမှာသမ္မတအဖြစ်နဲ့ရွေးချယ်ခံခဲ့ရတဲ့ရော်ဒရီကိုဒူတာတက်ကတော့အထမပြုချင်းမှုလူရက်မှုတက်ဖြတ်မှုနဲ့မူရစ်ဆေးဝါမ ောက်ခုံမှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်ရန်ပြစ်တံချမှတ်နိုင်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောဆိုလိုက်ပါရရှင်
။သတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်ဒလီဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲနေ 9:00 နာရီအထိလိုင်းနမီတာ 16.25 ရူအနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်ကညောင်ဝင်းအောင်ပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.